ပြည်တွင်းမှာကိုဗစ်ရောဂါပိုးကူးစက်ခံရသူတွေများလာလို့ကိုဗစ်တက်တရားလိုင်းစနေပြီလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲကိုဗစ်ကာကွယ်ဆေးထိုးထားပြည်သူတယောက်ကိုဗစ်ရောဂါနောက်တစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့တော်စီပင်သာယာရေးကော်မတီကကာကွယ်ဆေးအပြည့်အဝထိုးထားပြီးတဲ့ဌာနမှုတူမှာအခုလိုကိုဗစ်ပိုးတွေ့ရှိခဲ့တာပါ။အတီးပြည့်လူနာတွေပြန်များလာလို့ကိုဗစ်စီကန်းချက်တွေကိုအလေးထားဖို့တိုက်တွန်းမှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ။
မန္တလေးမြို့တော်စီပင်သာယာရေးကော်မတီကဌာနမှုတူဟာတာမန်နေမကောင်းဖြစ်တာကနေသူ့မှာ COVID-19 ရောဂါရှိမရှိစစ်ဆေးခဲ့တာမှာတော့ COVID-19 positive ဖြစ်ခဲ့ပါတယ်။သူဟာအိန္ဒိယကနေလာတဲ့ COVID Shield ကာဝယ်ဆေးကိုနှစ်ကြိမ်ထိုးထားပြီးသူပါ။သူနဲ့အတူမိသားစုဝင်တွေက COVID-19 ရောဂါပိုးကူးစက်ခံရပါတယ်။ဒါပေမဲ့စိုးရိမ်စရာအခြေအနေမှာမရှိဘူးလို့မန္တလေးတိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာဝင်းနိုင်က VOE ကိုပြောပြပါတယ်။
ကကွေရာဆရာအိန္ဒိယနဲ့ရှေ့ဘက်ရှိရတယ်ကျွန်တော်ကတော့အိန္ဒိယကကွေစီမြေပြင်ထိုးတာတော့ပေါ့ထိုးတာတော့သူရဲ့ဒီဘာကကကွေစီက 80% ပဲကျွန်တော်ကဟိုအဖြစ်ကြီးရှိတာ80%ဆိုတော့ကျွန်တော်ကဟိုအဖြစ်ကြီးဘောကကွေစီကအောင်ရမအောင်ပါပေါ့အဲကြောင့်တော့အဲ့ဒီ 80% ဒီမှာပါသွားတာလည်းဖြစ်မှာပေါ့ဆိုရင်ကြမရှိပါဘူးသူတို့လည်းတာမန်ဘာမှလည်းလက္ခဏာမပြဘူးနော်ဖြားတာလေးနည်းနည်းလေးကြာသေးတယ်လေအဲ့ကိုပြန်လို့ဆိုလိုက်တော့ positive ဖြစ်သွားတာပဲ။ channel တွေ close counter တွေလည်းကျွန်တော်ကုန်ဖြစ်သွားတယ်။အဝင်ကြီးထိုးတိုင်းဝန်အဖြစ်ဖြစ်လာတော့မဟုတ်ဘူး။ထိုးတာချင်းဒီမထိုးတာတွေအများကြီးကောင်းပါတယ်ကျွန်တော်လည်းပောက်ပါပဲ။
ဗြိတိန်နိုင်ငံ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးတွဲစမ်းသပ်ထားတဲ့ဆေးကိုတော့အိန္ဒိယနိုင်ငံမှာ COVID ရှိဆိုပြီးတော့ထုတ်လုပ်ပါတယ်။ဒီဆေးကနှစ်ကြိမ်အပြည့်အဝဆေးထိုးထားတယ်ဆိုရင်COVID-19 ကပ်ရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့စမ်းသပ်တွေ့ရှိထားတာပါအခုလိုမျိုး COVID-19 ကာကွယ်ဆေးအပြည့်အဝထိုးပြီးသူတွေမှာရောဂါပိုးရှိနိုင်တာကနိုင်ငံတချို့မှာဖြစ်စဉ်တွေရှိခဲ့ပေမဲ့လို့မြန်မာနိုင်ငံမှာတော့ဒါဟာပထမဆုံးအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာလည်းဒီကနေ့မှာတော့အသက်62နှစ်နဲ့86နှစ်အရွယ်အသက်ကြီးပိုင်းတွေ COVID-19 ကူးစက်ခံရတာကြောင့်သေဆုံးခဲ့ရပါတယ်သူတို့မှာယောဂအခန်းကြီးရှိလို့ဆေးရုံလာတက်ကြတာကနေတဆင့်ကာယောဂတန်နေရာကြောင့်ဆစ်ဆေးတဲ့အခါမှာတော့သူတို့မှာ COVID-19 ကူးစက်ခံထားရတယ်ဆိုပြီး COVID လူနာတွေအဖြစ်နဲ့အတည်ပြုခံထားရသူတွေဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာမသိခင်ဖေဖော်ဝါရီလမတိုင်ခင်က COVID-19 ယောဂတန်နေရာရှိတဲ့သူဘယ်သူကိုမဆိုဆစ်ဆေးနိုင်ခဲ့ပေမဲ့လို့အာဏာသိမ်းပြီးလိုက်တဲ့နောက်မှာတော့စီရီယန်အကြမ်းဖက်လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေတော်တော်များများပါဝင်ခဲ့လို့COVID-19 ယောဂါပိုးစစ်ဆေးနိုင်မှုမှာအားနည်းခဲ့ပါတယ်။ COVID တတိယလိုင်းဒဏ်ခံနေရတဲ့ထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မွန်ပြည်နယ်မှာတော့ထိုင်းနိုင်ငံကနေပြန်ဝင်လာသူတွေထက်ပြည်တွင်းကူးစက်မှုနှုန်းကတိုးလာနေပါတယ်။ဒါကြောင့်ကပ်ရောဂါကူးစက်မှုကာကွယ်နိုင်ရေးစီမင်းစည်းကမ်းတွေကိုစနစ်တကျလိုက်နာဖို့လိုနေပြီလို့မွန်ပြည်နယ်လူမှုကယ်ဆယ်ရေးအဖွဲ့ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ်
။နောက်ပိုင်းစစ်ဆေးတွေ့ရှိရတာကဒီလူရပြန်နေမဟုတ်ဘဲနဲ့ဒီပြည်ပကလူနာတွေပဲဖြစ်နေတာပေါ့။ကျမလူနာရဖြစ်တဲ့ခါကျတော့ဒီပိုးကလည်းဟိုအပြင်မှာတက်ပြီးတော့ဟိုဟာပြန့်ပွားနေနိုင်ပါတော့ပြန့်ပွားနေတဲ့ခါကျတော့ပထမလိုင်းနဲ့ဒုတိယလိုင်းနဲ့ကျွန်တော်တို့ရဲ့အဲတဲ့ခံမှုပါပြီအေးဒီတတိယလိုင်းတန်းအတွက်စီမင်းစည်းကမ်းထပ်ထုတ်တဲ့ခါကျတော့ဒီအခုဒီလူတွေပဲဒုက္ခရောက်မှာဆိုတော့ကျွန်တော်အခုအနေထားနဲ့သလိုရှင်တော့မက်စေပါစီတွားလာပြီးတက်ပြီးတော့အနေကြတက်စင်တွားလာဖို့ဟိုပြောချင်တာပေါ့နော
်ကျမ်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့ဂျွန်လ13ရက်နေ့ည8နာရီထုတ်ပြန်ထားတဲ့သတင်းအရဆိုရင်တော့ပြည်တွင်းမှာကိုဗစ်အတည်ပြုလူနာ383ဦးနဲ့သေဆုံးသူ3ဦးရှိနေပါပြီ။အတည်ပြုလူနာအများဆုံးကတော့ရန်ကုန်တိုင်းနယ်ကဖြစ်ပါတယ်။စုစုပေါင်း226ယောက်မှာတော့211ယောက်ကလှဲကူးမြို့နယ်တွေကဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ။